au mașin.
Flight Eliza အခုလို view လာပြီးတော့တွေ့ဆုံမိမြောင်းမယ်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပထမဆုံးတော့ဒီကိုစလိုက် Eliza တို့ဒီမြန်မာနိုင်ငံနဲ့မလေးရှားခီးစဉ်တွားခဲ့တဲ့ကိစ္စလေးကိုကျွန်တော်အရင်မေးချင်ပါတယ်ဆိုတော့မလေးရှားခီးစဉ်ကိုအရင်ဆုံးတွားတော့ကဒီမလေးရှားမှာရောက်နေကြတဲ့မြန်မာနိုင်ငံကဟောပေါ့နော်ဒုက္ခတွေဒီအထူးသဖြင့်ချင်းတိုင်းသားတွေလည်းအများကြီးရှိတယ်လို့ကြားပါတယ်ဆိုတော့သူတို့နဲ့တွေ့ဆုံခဲ့တာအခြေအနေလေးကိုပြောပြပါအောင်
ဟုတ်ကဲ့အခုကျွန်တော်တို့ကွာလာလမ်ပူမလေးရှားမှာဆိုလို့ရှိရင်တိုင်းရင်းသားမြန်မာပြည်လာတယ်တိုင်းရင်းသားအားလုံးနဲ့မြန်မာအပေါင်းဝင်ခုနှစ်သိန်းလောက်ရှိနေတယ်အဲ့မှာ3သိန်းလောက်ကဒုက္ခတဲ့သူတို့ဟာနဲ့သူတို့ဒုက္ခတဲ့လို့သတ်မှတ်ထားတဲ့လူတွေဖြစ်ပါတယ်ချင်းတိုင်းရင်းသားဟာဆိုလို့ရှိရင် 9,000 လောက်ရှိပြီးတော့မှရခိုင်ဆိုလို့ရှိရင် 4,000 လောက်ရှိတယ်အဲ့မှာအခုလောလောဆယ်အခြေအနေကနည်းနည်းစိုးနေတဲ့အခြေအနေမျိုးရှိတယ်သူတို့ကနေပြန်မှဒုက္ခတဲ့မဟုတ်ဘူးသူတို့အနေလို့နိုင်ငံပြန်သွားပါဆိုပြီးမှပြောနေတဲ့အခြေအနေမျိုးဖြစ်တာပြီးတော့မှအခုလက်ရှိမှာဟုတ်ကဲ့ပြီးတော့တစ်ဖက်ကနေ President ဦးသိန်းစိတ်ခေတို့ကနေပြီးတော့မှသူတို့ကဒုက္ခတဲ့မဟုတ်ဘူးဒီကိုပြန်လာလို့ရပြီဆိုပြီးတော့မှသူတို့ပြောထားတာလည်းရှိတယ်အဲ့တော့သူတို့ပြန်သွားခြင်းနဲ့မသွားခြင်းမှုဆိုတာထက်သွားနိုင်တဲ့အခြေအနေမျိုးရှိသလားမရှိဘူးလားဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်တယ်option တော့ခုရှိတယ် voluntary repatriation လို့ခေါ်တဲ့ကိုယ်နိုင်ငံကိုကိုယ်ပါတာကိုယ်ကနေဆုတ်ဖြတ်ပြီးမှပြန်သွားရမယ် option တစ်ခုရှိတယ်ဒုတိယဟာကဒီဒုတိယနိုင်ငံမှာဒုတိယနိုင်ငံလူမျိုးသူတို့နိုင်ငံတားနိုင်ငံသူတွေလူမျိုးနဲ့နေထိုင်ခွင့်ရတဲ့ local integration ဆိုတဲ့ဟာရှိ
တယ်ဘယ်လိုလုပ်ခွင့်နေခွင့်ပညာသင်ခွင့်
ဆက်တူပေါ့နော်ဟုတ်ကဲ့အဲ့ဒါလေးအကုန်လုံးပါဝင်ရမယ်ဆိုတော့အဲ့ဒီနှစ်ခုကခလောလောဆယ်မဖြစ်ဘူးဆိုတာကျွန်တော်တို့တုတ်တက်နေတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံမှာဆက်လို့ရှိရအခု constitutional reform legal arrangement ဘာမှအမခါချက်မရှိသေးဘူး။အခု 21st century plan conference နဲ့ဝင်ပြီးတော့မှ constitution နိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေကိုပြင်နေဆက်လို့ရှိရင်အဲ့ဒီပြင်တဲ့နောက်ပိုင်းမှာတောင်မှဒီတိုင်းဒါလူနေစုတဲ့ဘာသာလူနေစုတဲ့အကုန်လုံးကိုအမခါနဲ့legal arrangement ပူဆောင်မျိုးရှိနေဖို့အလုပ်လုပ်နေဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီရောက်ဖို့ရကကျွန်တော်ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်မသိသေးဘူး။ပြီးတော့မှဒီ local integration ကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်မလေးအစိုးရနေပြီးတော့မှဒီ local integration ကိုသူတို့ခွင့်ပြုဒီ encourage သူတို့မပေးဘူးအားမပေးဘူး။အဲ့တော့ကြာတာတခုပဲရှိတယ်။ third country resettlement ဒီ long term ရရှိအတွက်သူတို့ကာကွယ်ပေးတဲ့နီလာမယ်ကြာနေလို့ကျွန်တော်မြင်တ
ယ်တတိယနိုင်ငံကိုသွားဖို့ပေါ့
ဟုတ်ကဲ့တတိယနိုင်ငံဆက်သွားနေဖို့အထူးတစ်ဖြစ်ဒီ UNHCR နဲ့ register လုပ်ပြီးသားတဲ့ဒုက္ခတဲ့တွေအတွက်အဲ့ဒါပဲဖြစ်တယ်လို့ကျွန်တော်တုတ်တမ်းမိတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုကြီးလိုက်စာပြောတော့စုစုပေါင်းမြန်မာနိုင်ငံကလာတဲ့လူတိုင်းရင်းသားတွေရောမြန်မာတွေရောအကုန်လုံးစုစုပေါင်းက9သိန်းလောက်ရှိတယ်ပြောတယ
်ဟုတ်ကဲ့
ဆိုတော့အဲ့9သိန်းလောက်ထဲမှာကောဟိုဒီဟာနေဆရာကနေပြီးတော့ဒုက္ခတဲ့ယုံကနေပြီးတော့အတိမတ်ပြထားတဲ့ဒုက္ခတဲ့အဖြစ်အတိမတ်ပြထားတဲ့သူကဘယ်လောက်ရှိလို့
အဲ့မှာခမချေရပြန်တော့3000လောက်အတိမတ်ပြထားတယ်လို့ကျွန်တော်သိရတယ
်ကိုစလိုက်အလိုက်စာတို့ကမလေးရှားမှာရှိနေတော့ကလည်းဟိုကကုလသမဂ္ဂကတာဝန်ရှိဒုက္ခတဲ့ယုံကတာဝန်ရှိတဲ့သူနဲ့တွေ့ခဲ့တယ်လို့ပြောတယ
်ဟုတ်ကဲ့
ဆိုတော့သူတို့နဲ့တွေ့တဲ့ခါတော့ကောသူတို့ရဲ့သဘောထားဘယ်လိုရှိသလဲဆိုလိုချင်တာကတော့ဒီလူတွေအော်ဆိုတော့ကိုအီလိုက်ဇာပြောတဲ့ဒီရွေးချယ်စရာဤ၃လမ်းထဲကဘယ်လမ်းကိုသူတို့ကပို့ပြီးတော့ဖြစ်စေခြင်းတည်းလဲဒီကတော့ဒုက္ခတဲ့ယုံကနေပြီ
ဟုတ်ကဲ့သူတို့ကတော့ဒီ၃မျိုးစလို့ဒုက္ခစလို့သူတို့ဆက်ပြီးတော့မှစဉ်းစားနေတဲ့ပုံစံမျိုးဖြစ်တယ်ပရမဆုအနေနဲ့သူတို့ကဟိုပြီးခဲ့တဲ့အစိုးရနဲ့သဘောတူညီချက်ရတော့အဟာခမာတော့မှသူတို့တွားပြီးတော့မှယုံသွားဖွေရသေးတယ်အဲ့မှပြန်လာမဲ့လူတွေကိုနေရပြန်လဲချက်ထနိုင်ရေးအတွက်သူတို့လှုပ်တာဖြစ်တယ်ဒါမဲ့၃နှစ်အတွင်းမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တယောက်ပဲပြန်သွားတာကျွန်တော်တွေ့ရတယ်။အဲ့ဒါအားပါလဲဆိုလို့ရှိရင်အခုနကျွန်တော်ပြောသွားသလိုပဲသူပြန်သွားမယ်ဆိုလို့ရှိရင်တုတ်ခုရှိရမယ် criteria တုတ်ခုကျွန်တော်တို့အတစ်တကြတင်မှာကြက်ကြက်မမရှိနေမှာပဲသူတို့ပြန်သွားလို့ရတယ်လို့ကျွန်တော်တို့မြင်တယ်။ပထမကအဲ့ဒီ legal arrangement ဒုတိယကဒီစာဝန်နေရေးအကုန်လုံးအဆင်ပြေနေရပြန်လဲချက်ထားရေးပေါ့လေ။အဲ့ဒါအဆင်ပြေဖို့လိုတယ်။ ဒုတိယတတရအရေးကြီးဆုံးအနေနဲ့ကဒီသူတို့ဒုက္ခတဲ့ကိုယ်တိုင်ကနေပြီးတော့မှကျွန်တော်ပြန်သွားခြင်းနဲ့ကျွန်မပြန်သွားခြင်းနဲ့ဆိုပြီးမှသူတို့ကိုထူကိုထကိုရဲ့ကိုတဘောနဲ့ကိုဆုတ်ဖြတ်ခြင်းနဲ့ပြန်သွားမှပဲသူတို့ဆုတ်ဖြတ်မှပဲရတာဆိုတော့အဲ့ဒီ၃မျိုးစလုံးဒီမဖြစ်ဘူးဆိုလို့ရှိရင်ဒီ voluntary repatriation ဆိုတာမအောင်မြင်နိုင်ဘူးလို့ကျွန်တော်မြင်တယ်ပြီးတော့ local integration လည်းသူတို့ကြိုးစားပါတယ်ဒီပညာရေးကအစားအလုံးမှဝင်ပြီးတော့မှအလုံးခွင့်မှလုံနိုင်ဖို့ရကအစားသူတို့ကြိုးစားနေခဲ့ပါတယ်ဒါမှမဟုတ်တိတ်ပြီးတော့မအောင်မြင်ဘူးလို့ကျွန်တော်သုတ်တတ်တယ်ဘာလို့ဆိုတော့ဒုက္ခတဲ့လေကိုယ်တိုင်ကအဲ့ဒါကစိတ်ဝင်စားမှုမရှိဘူးပြောမှာမလေးရှားဆိုရကလည်းဒီ legally တည်ယုံဝင်တဲ့အလုံးလုတ်ပိုင်ခွင့်ဖြစ်အောင်ကိုသူတို့မလုပ်ပေးနိုင်ခဲ့ဘူးဒီနေ့အထိအဲ့တော့သူတို့ကကျူးစားနေဆက်ဖြစ်တယ်third country settlement တတရားနိုင်ငံကိုပို့ဖို့ရလဲသူတို့ဆက်ပြီးတော့မှလှုပ်ဆောင်နေတာကျွန်တော်တွေ့ရတယ်ဆိုတော့ကျွန်တော်တို့အခုကျွန်တော်ဘာလုပ်ရမလဲဒီဟာပြတ်မိတ်ခွန်မိတ်ဆရာဖြစ်တယ်ဘသူကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့ရဲ့ recommendation ကတော့ဒီ UNHCR level ဒီ stakeholders အနေနဲ့အကုန်လုံးပေါင်းပြီးတော့မှအဖြေရှာဖို့ပြမမလေးရှားအစိုးရအနေနဲ့ပြမစုအနေနဲ့ဒီဒုက္ခတဲ့ရဲ့ immediate အချက်ချင်းလင်းနေသူတို့ပြဿနာ security နဲ့သူတို့ရဲ့ဒီ protection အတွက်ကိုအရေးကြီးနေတာကျွန်တော်တွေ့ရှိရတယ်အဲ့ဒီအတွက်သူတို့အဖက်ခံနဲ့ဒီပြပူးခံတဲ့လူတွေလည်းရှိတယ်ပြီးတော့မှပဋိအကျင့်ခံတဲ့လူတွေလည်းရှိတယ်ပြီးတော့သူတို့ပတ်စံရှိတဲ့များအကုန်လုံးအနိုင်ကျင့်ပြီးတော့မှအသိခံတဲ့လူတွေလည်းရှိတယ်တော်တော်များများအဲ့ဒါဖြစ်ပြနေတဲ့အရာဖြစ်တာ
ဟုတ်ကဲ့မလေးရှားအစိုးရရဲ့သဘောထားကဘယ်လိုရှိလဲဆောစောတကယ်လို့ဒီသူတို့ရွေးချယ်စရာနီလန်း၃ခုစလုံးဘယ်ဟာပဲအကောင့်ထဲဖို့ပေါ့နော်မလေးရှားအစိုးရကောဒီကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံကရောသူတို့ရဲ့ပူပေါင်းပါဝင်မှုတွေကလိုတာပေါ့ဒုက္ခသည်တွေရဲ့ဆန္ဒရှိအောင်တော့သူတို့ကနေပြီးတော့မကူညီဘူးမပံ့ဘူးဆိုကြပါသူဥပမာတတိယနိုင်ငံကိုသွားမယ်ဆိုရင်လေမလေးရှားအစိုးရရဲ့အကူအညီမပါရင်သူတို့ထွက်လို့ရမှာမဟုတ်ဘူးလေသူကမထွက်နဲ့ဆိုပြီးတော့တားထားရင်လေဒီတိုင်းထိုင်နေရမှာဟုတ်တယ်မလားဆိုတော့သူတို့ရဲ့သဘောထားကဘယ်လိုရှိ
မလေးရှားအစိုးရအချင်းချင်းပြောရမယ်ဆိုလို့ရှိတော့သူတို့ကတော့ကိုယ်နိုင်ငံကိုပြန်သွားတော်မလို့ရှိရင်တတိယနိုင်ငံအမြဲသွားအဲ့ဒါသူတို့ရဲ့ policy ပါဒါမဲ့အခုလုံးလုံးဆယ်ပါဖြစ်နေလဲဆိုလို့ရှိရင်ဒီတတရားနိုင်ငံသွားဖို့ရကအခုလောလောဆယ်အထိတော့ဆက်သွားနေပါတယ်နောက်မှလည်းဆက်သွားဖို့ကျွန်တော်တို့ recommendation လုပ်နေတယ်ဒါမဲ့လို့မြန်မာနိုင်ငံကိုပြန်လာလို့ရပြီသူတို့ဒုက္ခတဲ့မဟုတ်တော့ဘူးဆိုတော့မြန်မာအစိုးရကနေပြီးတော့မှမလေးရှားအစိုးရနဲ့ UN ကို request လုပ်ထားတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်အဲ့တော့တကယ်ခံနေတဲ့လူတွေကဒုက္ခတွေဖြစ်နေတယ်သူတို့ပြန်သွားရခုပဲမှသွားနေရမလားသူတို့အဲ့နည်းဘာမှမရှိတော့ဘူးထွက်သွားတာလဲသူတို့ကြာပြီတချို့တွေက10နှစ်လောက်ရှိပြီ20နှစ်လောက်ရှိပြီသူတို့မေတ္တာစုတသမင်းအတန်းဝဲလည်းမရှိတော့ဘူ
းအစားနဲ့ပြန်စားရမယ်ပေါ့
အစားနဲ့ပြန်စားရမယ်အဲ့တော့အဲ့ဒီအစားနဲ့ပြန်စားဖို့ရာအချိန်နေအားလုံးပြောင်းလဲနေရချက်ထားပေးဦးကျွန်တော်အစိုးရတာမလို့ရှိရင် UNHCR ကနေပြီးတော့မှတာဝန်ယူမှပဲသူတို့ကပြန်သွားလို့ရတဲ့သူမျိုးဖြစ်တာ
အဲ့လိုရတဲ့ဘောရအောင်လို့ရှိဒုက္ခတွေကိုနိုင်တဲ့ဘောရအောင်သူဘယ်လိုဘယ်ဘက်ကိုအာတန်လဲဒီသုံးသုံးခုတွေကရွေးချယ်စရာနည်းလမ်းသုံးခုတွေက
ဟုတ်ကဲ့ဒုက္ခတွေကျွန်တော်တို့တွေးရှိချက်အရာဆိုလို့ရှိရင်သူတို့ကတတရားနိုင်ငံကိုပဲသူတို့သွားချင်ပါလားအားလုံးလို့ကျွန်တော်တို့တွေးတဲ့ထောင်ကနာတောက်ကနာမရှိလို့ရှိထောင်ကနာနဲ့ကျွန်တော်တွေးပါလားဒီ community based organizations အနေနဲ့တွေးတယ်သူတို့မိသားစုတွေဒုက္ခတွေတရားချင်းနဲ့လည်းတွေးတယ်သူတို့ကိုမေးကြည့်တော့ပြန်သွားဖို့ရကျွန်တော်တို့မဖြစ်နိုင်ဘူးဘာမှကျွန်တော်တို့ကြားနာမဟုတ်တော့ဘူးပြီးတော့မှလည်းသူတို့ legal security အနေနဲ့လည်းသူတို့အကုန်လုံးလုံခြုံတယ်လို့သူတို့မခံစားနိုင်သေးဘူးလို့သူတို့ပြောတယ
်ဒါဒါမဲ့ဗမာပြည်တွေကအခြေအနေပြောင်းသွားပြီးအစိုးရကလည်းကြိုးဆိုတယ်သူတို့အတွက်ဆောစောကကိုယ်လိုက်စားပြောသလိုဒီသူတို့နေဖို့ထိုင်ဖို့အစီအစဉ်ပေးမယ်ဟိုပေါ့တမွေးဝမ်းကြောင်းမှုအတွက်လုပ်ငန်းကိုင်ငန်းတွေပါအဆင်ပြေမယ်ဆိုတော့ဒါကတော့တနည်းပေါ့သူတို့ပြန်ကောင်းပြန်မယ်ပေါ့
ဒါပေ
မဲ့လက်ရှိအနေထားမှာတော့သူတို့မပြန်ချင်သေးဘ
ူ
းတတိယနိုင်ငံသွားချင်တယ်ပေါ့
ဟုတ်ကဲ့ဆိုတော့ပြန်သွားနိုင်ဖို့ရ voluntary repatriation ဖြစ်နိုင်ဖို့ရကကျွန်တော်မြန်မာဆိုရအနေပရမဆိုးဟာဒီ legal arrangement ကိုသူတို့လုပ်ဖို့လိုအပ်နေမယ်အ အဲ့ဒီလုပ်ပြီးမှသူတို့ပြန်လာရမယ်လမ်းကြောင်း system ကိုကျွန်တော်တို့ put in place establish ကျွန်တော်လုပ်ပြီးမှအဲ့ဒီဟာနဲ့စနစ်တကျနဲ့ counter ပုံမှာပဲဖြစ်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကျွန်တော်တို့ဒီအစိုးရကိုလည်းခုပြတ်သွားတဲ့အချိန်မှာကျွန်တော်တို့တတ်နိုင်ဆုံးအဲ့ဒီ issue ကိုအစိုးရမှာဝင်အောင်ကျွန်တော်တို့ပြောဖြစ်တယ
်အဲ့ဒီမလေးရှားကနေပြီးတော့မြန်မာနိုင်ငံကိုသွားတယ်ဆိုတော့ကိုယ်လိုက်စားပြောဆိုမြန်မာနိုင်ငံအစိုးရတာဝန်ရှိတဲ့သူတချို့နဲ့တွေ့တယ်ဆိုတော့သူတို့ရဲ့တုံ့ပြန်ချက်ကဘာလို့ရှိဘယ်သူတွေနဲ့ပဲဆင်းနေတွေ့တယ်လဲကိုယ်လိုက်စားတော
့ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်ဝင်ချင်းငါးပါးနဲ့တွေ့တယ်ပြီးတော့မှလွှတ်တော်နိုင်ငံကနေလည်းတွေ့ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒုတိယတမတာနဲ့လည်းကျွန်တော်တို့ဒီတွေ့ဖြစ်တယ်ချင်းစတိတ်အစိုးရနဲ့လည်းကျွန်တော်တို့တွေ့တယ်အဲ့ဒါတွေကျွန်တော်ဆွေးနွေးပါတယ်သူတို့ကလည်းဒီအခုလောလောဆယ်ရာဒီ policy နဲ့တွားနေတဲ့အချိန်ပဲ policy နဲ့ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုစဉ်းစားနေတဲ့အချိန်မှာဆိုတော့ဒီဟာတွေတခါတည်းဝင်သွားတယ်လို့ကျွန်တော်တို့ကမြင်တယ်ဆိုတော့တကယ်ကောင်းတဲ့တိုင်းမြင့်လို့ကျွန်တော်တို့မြင်ပါတယ
်ဆလိုက်အီလိုက်ဇာအခု Washington DC ကိုရောက်နေတာလည်းဒီအဲ့ဒီခီးစင်နဲ့ပတ်သက်ပြီးတော့ American နိုင်ငံသားရေးဌာနကတာဝန်ရှိတဲ့သူတွေဒီ American လွတ်တော်တာဝန်ရှိတဲ့သူတွေကိုတင်ပြဖို့ဘယ်လိုရှိအကြံဉာဏ်ယူဖို့ရှေ့ဘယ်လိုလုပ်ကြမလဲဆိုတော့ဆွေးနွေးတာဆိုတော့သူ American အစိုးရဘက်ကတုံ့ပြန်ချက်ကဘယ်လိုရှိတယ်လဲဗျာဒီဟာနဲ့ပတ်သက်ပြီးတော့
အခုလိုမျိုးကျွန်တော်တို့သွားပြီးတော့မှဒီအချက်လက်တကယ်အဖြစ်ပြင်းနေတဲ့အဖြစ်ပြဖြစ်နေတဲ့အရာတွေကိုဒီ congressional offices နဲ့ဒီ state department ကချင်းဝင်ကြည့်တယ်မှာကျွန်တော်တင်ပြတော့သူတို့လည်းဝမ်းသာတာဆိုတော့အကောင်းဆုံးအဖြစ်အတူတူရှာဖို့ရသူတို့က in principle မူကြအဖြစ်သူတို့လက်ခံတယ်နောက်ဆက်ပြီးတော့မှဒီကိုလည်းထပ်ပြီးမှဆွေးနွေးသွားဖို့ရဖြစ်တယ်တခုအခုအရေးကြီးတဲ့အခြေအနေတခုဖြစ်တာပါလဲဆိုလို့ရှိရင် fiscal year လို့ခေါ်တဲ့2019 address အားဒီ September မှာပြီးသွားမှာဖြစ်တယ်အောက်တိုဘာမှာစပြီးတော့မှ2019အတွက်ကိုသူတို့စဘလောက်ယူမလဲမလေးရှားကနေထိုင်းတန်းကနေဘလောက်ယူမလဲဆိုတော့သူတို့ပြဆုပ်ဖြတ်ဖို့ရဖြစ်တယ်အဲ့ဒီမဆုပ်ဖြတ်ခင်မှာအဲ့ဒီ information တွေအကျုပ်အကြောင်းတွေအကုန်လုံးထည့်ပြီးတော့မှလုပ်မယ်ဆိုလို့ရှိရင်သူတို့အကောင့်ဆိုဆုပ်ဖြတ်ချက်သူတို့လုပ်နိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒါသူတို့လုပ်ဖို့ရတဲ့သူတို့ဒီ
ဟုတ်ကဲ့
ပေးထားပါလား
ဟုတ်ကဲ့ကိုလိုက်စားကိုလိုလိုက်ပြီးဖြည့်ထားပြီးတော့ကျေးဇူးတင်ပါ
ကျေးဇူးတင်ပါ